တမတော်ကဖမ်းဆီးပြီးတော့ပျောက်ဆုံးနေတဲ့တက်ကြွလှုပ်ရှားသူတဦးလည်းဖြစ်အလွတ်သတင်းတောက်လည်းဖြစ်တဲ့ကိုအောင်ကျော်နိုင်ခေါ်ကိုပါကြီးဟာအောက်တိုဘာလ၄ရက်နေ့ကထွက်ပြေးဖို့ကြိုးစားခဲ့ရာကတနက်လူတာကြောင့်အသေးပြစ်ခတ်လိုက်တဲ့အကြောင်းကာကွယ်ရေးဝန်ကြီးဌာနကဒီကနေ့သတင်းထုတ်ပြန်လိုက်ပါတယ်။ဒီသတင်းထုတ်ပြန်ချက်ကိုလည်းမြန်မာနိုင်ငံစာနယ်ဇင်းကောင်စီကပေးပို့ခဲ့တယ်လို့ဆိုပါတယ်။သတင်းတောက်မအေးမှာကအပြည့်စုံကိုပြောပြမှာပါ
။ပြီးခဲ့တဲ့လကုံပိုင်းကဒီမိုကရေစီကရင်အကျိုးပြုတက်မတော့ DKBA နဲ့မြန်မာစစ်တပ်တွေတိုက်ပွဲဖြစ်ခဲ့တဲ့မွန်ပြည်နယ်ကြိုင်မျောမြို့နယ်အတွင်းမှာအလို့သတင်းတော့ကိုအောင်ကျော်နိုင်ခေါ်ကိုပါကြီးဟာမြန်မာစစ်တပ်ရဲ့ဖမ်းဆီးမှုကိုခံခဲ့ရတာပါ။ကာကွယ်ရေးဝန်ကြီးဌာနကသတင်းထုတ်ပြန်ချက်မှာတော့သူဟာ DKBA ရဲ့နိုင်ငံရေးဦးဆောင်အဖွဲ့ဖြစ်ဖွဲ့ထားတဲ့ KKO အဖွဲ့ရဲ့ပြန်ကြားရေးဆင့်ရှိတဲ့ဗိုလ်ကြီးအောင်နိုင်ဖြစ်ပြောဆိုထားပြီးအောက်တိုဘာလ၄ရက်နေ့ညကအဆောင်တပ်သားတဦးစီကနေတနက်လူဖို့စ조사ရင်ပြစ်ခတ်မှုတွေကြောင့်တေဆုံးသွားခဲ့တာဆိုပြီးရေးသားထားပါတယ်။ဒီလိုအကြောင်းချက်တွေပါတဲ့ထုတ်ပြန်ချက်ကိုတက်မတော်ကပေးပို့ခဲ့တာဖြစ်ကြောင်းကိုတော့မြန်မာနိုင်ငံစာနယ်ဇင်းကောင်စီယာယီကအတည်ပြုခဲ့ပြီးသတင်းသမားပဲဖြစ်ဖြစ်လက်နက်ကင်အဖွဲ့ကဗိုလ်ကြီးပဲဖြစ်ဖြစ်အခုလိုတေဆုံးမှုအတွက်ကစိုးရိမ်ပူပန်စရာဖြစ်ကြောင်းစာနယ်ဇင်းကောင်စီအဖွဲ့ဝင်ဦးစော်သက်ထွေးကဆိုပါတယ်။ဟိုသတင
်းတွေထွက်တော့စာနယ်ဇင်းကောင်စီကိုပေးတာမင်းကဒီပါဝလီနေ့မှာပို့တယ်လေ။ဘရောပို့လိုက်တယ်ဆိုတော့ကျွန်တော်အတည်ပြုတယ်သူကတကယ်သတင်းသမားတယောက်လာဓမ္မမဟုတ်ရင်ဟိုဟာ KKA ရဲ့ဘူကြီးလားဆိုတာကိုနံပါတ်1ကျွန်တော်ကြည့်ရတော့ရမယ်သို့တော့ဘူကြီးတယောက်ပဲဖြစ်ဖြစ်သတင်းသမားပဲဖြစ်ဖြစ်တက်မရောကဖမ်းဆီးပြီးတော့မှအခုလိုဖြစ်တယ်ဆိုပြီးတော့မိသားစုကိုလည်းအလောင်းမပေးပါမပေးနဲ့ဒီလိုလုပ်တဲ့အပေါ်မှာတော့ကျွန်တော်အနေနဲ့တော့ဒီပေါ်မှာဝေဖန်ထောက်ပြရတာရှိတယ်ဒီဖြစ်စဉ်မျိုးဖြစ်လာရင်ကျွန်တော်အနာဂတ်ဒီမိုစီဟိုအာမခံမဲ့ချင်းနဲ့ပတ်သက်ပြီးတော့ကျွန်တော်အနေနဲ့အများကြီးစိတ်ပူပန်နေကြရရှိရင
်ဒီမိုကရေစီကရင်ကျုပ်ပြုတ်တက်မတော်ရဲ့မြဝတီဆက်ဆက်ရေးယုံအရာရှိဗိုလ်ကြီးစိုးမြင့်ကတော့သူတို့စီမှာပြန်ကြားရေးဌာနမရှိတဲ့အကြောင်းနဲ့ကိုပါကြီးဟာသူတို့တက်ဖွဲ့ဝင်မဟုတ်ဘူးဆိုပြီးတော့ညင်းဆိုပါတယ
်သူတို့စီမှာပြန်ကြားရေးဌာနဆိုတာဟိုမဖွဲ့စည်းတွေမဖွဲ့စည်းရတယ်မဟုတ်နော်ကိုပါကြီးဆိုတဲ့နာမည်ကိုအောင်နိုင်ဆိုတဲ့နာမည်ကဟိုသူတို့စီမှာလည်းမရှိဘူးအရာဟိုအရာကြီးရဲ့ရှင်းနေမှာလည်းသူတို့စီမှာမရှိဘူးသူတို့စီမှာတရင်နဲ့ယူတယ်မတလေကြီးလေဒီဓမ္မတရားဟောဒီတော့တရားဟောဒီနည်းပတ်သက်တဲ့ချက်တွေကိုသူသူယူဆောင်ရေးဖြစ်တယ်ပေါ့နော်အခုလိုဆိုတော့ကျွန်တော်တို့ကကိုပါကြီးကိုစစ်တာလို့ပို့တဲ့ဒီနေ့ပြကျွန်တော်တခါမှမပြောပါဘူ
းပြီးခဲ့တဲ့ရက်ပိုင်းကပဲဇနီးဖြစ်သူကကိုပါကြီးပျောက်ဆုံးနေမှုစစ်တပ်ကဖမ်းဆီးထားမှုတွေအတွက်ဥပဒေကြောင်းအရဆောင်ရွက်ဖို့ရန်ကုန်မြို့မှာသတင်းစာရှင်းလင်းပွဲလုပ်ခဲ့တာပါအောက်တိုဘာလ19ရက်နဲ့20ရက်နေ့တွေမှာမွန်ပြည်နယ်အခြေဆိုင်ခလာရ208ကိုတွားရောက်စုံစမ်းတဲ့အခါမှာဖမ်းဆီးတာကိုအတည်ပြုပေမဲ့မိသားစုနဲ့တွေ့ခွင့်မပေးဘူးဆိုပြီးဇနီးဖြစ်သူကပြောခဲ့ပါတယ်အခုလိုမျိုးတေဆုံးသွားပြီဆိုတာကိုသတင်းအတည်ပြုနိုင်ပြီဖြစ်တဲ့အတွက်နိုင်ငံရဲ့အချင်းသူဟောင်းဖြစ်တဲ့ဇနီးဖြစ်သူမတ်တန်နာကအခုလိုပြောပါတယ်အဲ
ဒီမှာအရင်ဆုံးကတော့ဒီမှာမတရားဖမ်းဆီးချုံနောက်မှုနဲ့ဒီမှာတရားစွဲအခုကတော့ဒီမှာဒါမှမဟုတ်လည်းတရားဆွဲမယ်။ဒီမှာတော့ဒါဒီမှာတရားဆွဲရမှာပဲလေ။ဒီမှာအလောင်းပြန်တောင်းမယ်။ဒဏ်ရာကျန်ချက်ဘယ်လောက်ရှိလဲပါလဲ။ဒီမှာစစ်ချင်တယ်။တကယ်လို့တို့ကမရှိဘူးမီးတချို့လိုက်ပြီးဆိုရင်လည်းဒီမှာလိန်ရင်လည်းရတယ်။ဒဏ်ရာချက်မရှိလဲဖမ်းသွားတယ်။တို့လက်ထဲမှာတည်တယ်ဆိုရင်ဒါဒီမှာတော့ဒီမှာအစရည်ပြောပြတာပဲ။ဘယ်လိုပုံစံမျိုးနဲ့ရရှင်းရဒီမှာလက်ထဲကိုအသက်ရှင်ရချိုးကန်းနေတယ်ဒီမှာဆွဲအောင်ပါပဲတရား။အခုတည်ရဆိုတော့ပို့ပြီးရကျမတရားကျမတို့တရားဆွဲမှာပဲ
တက်မတော်ကစာနယ်ဇင်းကောင်စီကိုပေးပို့ထားတဲ့သတင်းထုတ်ပြန်ချက်မှာတော့ကိုအောင်ကျော်နိုင်ခေါ်ကိုပါကြီးရဲ့အလောင်းကိုမွန်ပြည်နယ်ရွှေဘွားချောင်းရွာနဲ့ကီလိုမီတာ800လောက်အကွာမှာမြင်းမြုပ်တကြိုပြီးစီးခဲ့ကြောင်းကိုရေးသားထားပြီးတိုင်းစစ်ဌာနချုပ်အနေနဲ့ဇနီးဖြစ်သူကိုအသိပေးပြောကြားသွားမှာဖြစ်ကြောင်းလိုအပ်တဲ့ကူညီထောက်ပံ့မှုတွေပေးသွားမှာဖြစ်ကြောင်းတွေကိုရေးသားထားပါတယ်ကိုအောင်ကျော်နိုင်ခေါ်ကိုပါကြီးဟာ1988ခုနှစ်ကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဖွဲ့စည်းခဲ့တဲ့လူငယ်ခေါင်းဆောင်တွေတဲကတဦးဖြစ်ပြီးသုံးယောက်ချဲအဖွဲ့မှလည်းပါဝင်သူဖြစ်ပါတယ်။သူဟာဇနီးဖြစ်သူဖမ်းဆီးခံရပြီးတဲ့နောက်ထိုင်းမြန်မာနယ်စပ်ကိုတမီးဖြစ်သူနဲ့တင်းရှောင်လာခဲ့တာပါ။နောက်ပိုင်းမှာတော့အလွတ်သတင်းတောက်အောင်ကြီးနာမည်နဲ့နယ်စပ်ကသတင်းဓာတ်ပုံတွေကိုရိုက်ကူးပြီးပြည်တွင်းထုတ်သတင်းချာနယ်တွေမှာပေးပို့နေသူတဦးဖြစ်ကြောင်းမိသားစုကပြောပါတယ်။သတင်းသမားတွေကိုအကူအညီပေးနေတဲ့ကော်မတီဖြစ်တဲ့ CPJ ကတော့အောက်တိုဘာလ22ရက်နေ့နေ့စွဲနဲ့ကိုအောင်ကျော်နိုင်ခေါ်ကိုပါကြီးကိုပြန်လွှတ်ပေးဖို့အတွက်မြန်မာအစိုးရကိုတောင်းဆိုထားပါတယ်ရှင်။